မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာထိုင်းရောက်မြန်မာအလုပ်သမားတဦးပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြပါမယ်ဒီရန်ကုန်မြို့မှာရှိတဲ့အလုပ်အကင်ရှောက်ဖွေရေးအေဂျင်စီတစ်ခုကထိုင်းနိုင်ငံမှာလစာကောင်းတဲ့စက်ရုံကိုပို့ပေးမယ်ဆိုပြီးတော့အလုပ်သမားတွေကိုလိန်ပြီးပို့နေလို့ပါဆိုပြီးတော့ပေးပို့လာတာပါအဲ့ဒီအေဂျင်စီကစာချုပ်ထဲမှာပါတဲ့စက်ရုံမဟုတ်ဘဲနဲ့တခြားနေစားပုတ်ပြက်လုပ်ရတဲ့စက်ရုံကိုပို့လိုက်တာပါတဲ့ဝင်ဆောင်ကအတွက်ဆိုပြီးပေးရတဲ့ငွေကလည်းစာချုပ်မှာပါတဲ့အတိုင်းမဟုတ်ဘဲနဲ့သိန်း30ကနေသိန်း40အထိပေးရပါတယ်။ဒါကလည်း passport စာအုပ်လုပ်တာနဲ့သွေးစစ်ဖို့အတွက်ကုန်တဲ့ငွေတွေမပါသေးပါဘူး။ကုန်ကြငွေစုစုပေါင်းသိန်း50ကနေ60အထိကုန်သွားကြပြီးတော့အခုထိုင်းမှာဒုက္ခရောက်နေကြပါတယ်။တာယာစက်ရုံမှာအလုပ်လုပ်ရမယ်ဆိုပြီးပို့ပေးလိုက်ပြီးမဲ့ဟိုရောက်တော့မှစက်ရုံတထေးကသူခေါ်ထားတဲ့လူမဟုတ်ဘူးဆိုပြီးတော့ညင်းလွတ်တာတွေလည်းရှိပါတယ်။မြန်မာပြည်မှာလှူစားရတာအဆင်မပြေကြလို့ငွေတိုးယူပြီးတော့ထိုင်းကိုသွားကြတာပါအခုဟာကလစာနေတဲ့စက်ရုံမှာလောက်ရတော့ပင်ပန်းပြီးတော့ဘာမှမရပါဘူးအလုပ်အကင်အေဂျင့်ကလည်းတန်ယုံနဲ့ပေါင်းပြီးတော့လုတ်ပေးထားတယ်လို့ပြောပြီးတော့တာဝန်လည်းမယူပါဘူးဒီအကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကိုသိစေခြင်းလို့ပါဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ကိုကန့်အဖွဲ့ကစစ်သားစုဆောင်တာကိုခံခဲ့ရသူလူငယ်တဦးပေးပို့လာတဲ့စာကိုတင်ပြကြပါမယ်ကျွန်တော်ကတော့ရှမ်းပြည်နယ်မြောက်ပိုင်းကလူငယ်တယောက်ပါ RFA ကျွန်တော်လောက်ကင်ကနေလာရှိုးဘက်ကိုပြန်လာတဲ့အချိန်ဒီလမ်းမှာကိုကန့်အဖွဲကပေါ်တာဆွဲတာကိုခံခဲ့ရပါတယ်။ကျွန်တော်တို့လောက်ကင်ကနေအထွက်ပါစင်ဂျာဂိတ်မှာလူငယ်ပိုင်းတွေကိုကားတွေစိုင်းကယ်တွေပေါ်ကနေဆင်ခိုင်းပြီးတော့တွဲကားပေါ်တက်ခိုင်းပါတယ်။နောက်တော့ချင်းရွှေဟော်ကဂိုဒေါင်တစ်ခုတည်းကိုဝင်ခိုင်းပြီးတော့နာမည်စည်းရင်းတွေကောက်ပါတယ်။ည9နာရီလောက်ကျတော့ဝါပြည်တဲကသူတို့စစ်စခန်းတဲကိုပို့ပါတယ်။အဲ့ဒီကိုရောက်တော့ကျွန်တော်တို့ကိုအတင်းအကျပ်သူတို့စစ်သားလုခိုင်းပါတယ်။ကျွန်တော်ကပလောင်လူမျိုးပါဒါပေမဲ့သူတို့နာမည်စရင်နောက်ထပ်တစ်ခေါက်ထပ်ကောက်တော့ဗမာလူမျိုးစစ်စစ်ပါဆိုပြီးတော့လိန်ပြောလို့ကျွန်တော်ကိုပြန်လွတ်ပေးလိုက်ပါတယ်။သူတို့ကတိုင်းရင်းသားဗမာကပြားဆိုရင်အကုန်လုံးကိုစစ်သားလုခိုင်းတာပါတဲ့။မိန်းကလေးတွေလည်းပါပါတယ်။အဲ့ဒီစခန်းမှာလူငယ်2000နီးပါးလောက်ရှိမယ်ထင်ပါတယ်။အခုလိုမျိုးကိုကန့်အဖွဲ့ကလူအခွင့်အရေးချိုးဖောက်ပြီးတော့အတင်းအကျပ်စစ်သားစုဆောင်နေတဲ့အကြောင်းဖော်ပြပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေတဲ့ဖုန်းနံပါတ် 232-235-4218 ကိုဆက်သွယ်နိုင်ပါတယ
်အခုတစ်ခါရခိုင်ပြည်နယ်ကြောက်ဖြူမြို့ဘက်ကအခြေအနေတွေအကြောင်းပြောပြလာတဲ့စာကိုတင်ပြကြပါမယ် RFA ရေကြောက်ဖြူမြို့မှာနိုဝင်ဘာလ23ရက်နေ့ကတည်းကကုန်းလန်းရေလန်းတွေကိုပိတ်ထားတာပါကျောက်ဖြူခရိုင်ထဲမှာဒီကျောက်ဖြူမျိုးကနေတဆင့်ရေချောင်းနဲ့သွားရတဲ့ရွာတွေအများများပါတယ်။စစ်ကောင်စီကရေချောင်းသွားလာခွင့်ကိုပိတ်ထားပေမဲ့လည်းသူတို့ကိုငွေပေးရင်တော့သွားလာခွင့်ပေးပါတယ်။အရင်တော့ကလူတစ်ယောက်ကိုဆက်လေက2000လောက်ပဲရှိတာကိုအခုအချိန်သွားမယ်ဆိုရင်ဆက်လေကသသိန်းကနေသသိန်းကျော်ကြားပေးရပါတယ်။ဆက်လေတစ်စီးမှာလူ100ယောက်ပဲတင်ရပြီးတော့မြစ်ထဲမှာစောင့်နေတဲ့စစ်ကောင်စီတင်ဘောကို9သိန်းပေးရတယ်လို့ဆက်လေသမားကပြောပါတယ်။ကျောက်ဖြူမျိုးပေါ်မှာစစ်ဖြစ်မှာကြောက်တာကြောင့်ဆက်လေစရိတ်မတက်နိုင်ပေမဲ့မရှိရှိတာရှာကြံပြီးသွားနေရပါတယ်ဆိုပြီးတော့ပြပို့ပြောပြလာတာပါရှင်အခုဆက်ပြီးတော့သခိုင်းကပေးစာကိုတင်ပြကြပါမယ်ကျွန်တော်ကတော့သခိုင်းတိုင်းခန်းဒီမြို့နယ်ရွှေပြည်သာကျေးရွာအုပ်စုလာသာရွာကပါကျွန်တော်တို့ရွာမှာ KTV ဆိုင်တွေကညတိုင်းစောင်းပေါက်တံတွေစူညံနေလို့ပတ်ဝန်းကျင်ကလူတွေအနောက်ရှက်ဖြစ်ပြီးတော့အိတ်မရပဲဖြစ်နေပါတယ်ဒီ KTV တွေကအခန်းတွေမလုံတော့တညလုံးစူညံနေတာပါရရအုပ်ချုပ်ရေးမှုကိုသွားတိုင်တော့လဲဘာမှလုပ်မပေးပါဘူးကျွန်တော်တို့မှာတနေကုန်အလုတ်ကပင်ပန်းလာပြီးတော့ညရောက်ရင်နားကျင်ပေးမယ်လဲအခုကဘလို့မှအိတ်မရပဲဖြစ်နေလို့ပါဆိုပြီးတော့ပေးပို့ရင်ဖွင့်လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်